ကျင်းပြည်နယ်မြောက်ပြည်မြို့နယ်ထဲမှာရှိတဲ့တရားမဝင်အွန်လိုင်းငွေလိမ်လုပ်ငန်းတွေမှာလုကင်နေတဲ့တရုတ်နိုင်ငံသားအယောက်900ကျော်တွေက150နီးပါးကိုပထမအတုပ်အဖြစ်နဲ့ဖေဖော်ဝါရီ29မွန်းလွဲပိုင်းမှာမြန်မာဘက်ကနေထိုင်းနိုင်ငံကနေတဆင့်တရုတ်အာဏာပိုင်တွေထံကိုလွှဲပြောင်းပေးရလိုက်ပါတယ် COA သတင်းတော့မအေးမှသတင်းပေးပို့ပါတယ်ခင်ဗျာ
ကျင်းပြည်နယ်မြောက်ပြည်မြို့နယ်အတွင်းမှာရှိတဲ့တရားမဝင်အွန်လိုင်းငွေလိမ်လုပ်ငန်းတွေမှာလုကင်နေတဲ့တရုတ်နိုင်ငံသားအယောက်900ကျော်တွေက149ရက်ကိုပထမတုပ်အနေနဲ့ထိုင်းမြန်မာနယ်စပ်ကနေ China Southern Airline လေကြောင်းလိုင်းကနေလေယာဉ်သုံးစင်းနဲ့စတင်ပို့ပေးလိုက်ပါတယ်။ဒီလိုပြန်ပို့လိုက်တာနဲ့ပတ်သက်လို့ Thai Two ရဲ့ချုပ်စူရချစ်ဟပ်ဖန်ကတော့အခုလိုပြောသွားပါတယ်
။နိုင်ငံကြီးရဲ့ครับจีนเนี่ยเขาตรวจสอบพบว่าคนเขาเนี่ยถูกหลอกลวงไปทางคอนเซ็นเตอร์ในเมียวดี
သူပြောတော့တာကတော့အခုတစ်ချိန်ကတော့တရုတ်နိုင်ငံအစိုးရကဓာတ်ရိုက်ကင်တွယ်ပြီးစစ်ဆေးတွေ့ရှိချက်အရတရုတ်နိုင်ငံသားတွေမြောက်ပြည်ဘက်မှာရှိတဲ့လောင်းကစားနဲ့အွန်လိုင်းလေလံခိုင်းတွေ call center တွေမှာခိုင်းစေခံရတာကိုတွေ့ရှိခဲ့တာပါဒီအတွက်ထိုင်းနဲ့မြန်မာအာဏာပိုင်တွေညှိနှိုင်းပြီးသူတို့နိုင်ငံတွေကိုအားလုံးကိုပြန်ခိုင်းတဲ့အစီအစဉ်ဖြစ်ပါတယ်တရုတ်နိုင်ငံသားတွေကိုမြောက်ပြည်ကနေမဲဆောက်ပြည်ပဆိုင်ရာလေဆိပ်အထိဗတ်စကားအစီး30နဲ့ပို့ခဲ့ပြီးမဲဆောက်ကနေတရုတ်နိုင်ငံကိုပို့မှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့ပါတယ်ထိုင်းမြန်မာနယ်စပ်ချစ်ချီရဲ့အမှတ်နှစ်တကားကနေမြန်မာဌာနဆိုင်ရာတာဝန်ရှိသူတွေကတရုတ်နိုင်ငံသားတွေကိုတရားဝင်လွှဲပြောင်းပေးခဲ့ပြီးထိုင်းဘက်ကတော့ထိုင်းလာဝကနဲ့တရုတ်အာဏာပိုင်တွေကလွှဲပြောင်းယူခဲ့တာဖြစ်ပါတယ်ပထမအတုပ်အနေနဲ့တရုတ်နိုင်ငံသား149ရက်ကိုနေရင်သုံးစင်းနဲ့ပို့ခဲ့ပြီးကျန်တဲ့သူတွေကိုလည်းတရုတ်နိုင်ငံကိုဆက်ပို့ဆောင်သွားမှာဖြစ်ပါတယ်။တရုတ်နိုင်ငံသားတရားကြော်ကိုထိုင်းနိုင်ငံဘက်ကလွှဲပြောင်းပေးခဲ့ပေမဲ့ထိုင်းနိုင်ငံရဲ့ဥပဒေအရအေးအေးယူခြင်းမရှိဘဲတရုတ်လေရင်နဲ့မဲဆောက်လေဆိပ်ကနေဘန်ကောက်လေဆိပ်အဲ့ဒီနောက်တရုတ်နိုင်ငံအစီဆက်လက်ပို့ဆောင်သွားမှာဖြစ်ပါတယ်။တရုတ်နိုင်ငံသားတွေကိုခရင်နယ်ကျောင်းတက်ကထိမ့်သိမ်းထားပြီးလူ900ကျော်ဖြစ်တဲ့အတွက်ဖေဖော်ဝါရီလ29ရက်နေ့ကနေမတ်လ5ရက်နေ့အထိအတုပ်လိုက်ခွဲပို့မှာဖြစ်ပါတယ်ဒီထဲမှာထိုင်းနိုင်ငံသား62ဦးကိုလည်းပြန်လည်လွှဲပြောင်းပေးသွားမယ်လို့ဆိုပါတယ်အွန်လိုင်းကနေလိမ်လည်ခရရသူအများစုဟာထိုင်းအသက်ကြီးပိုင်းစင်စင်စားတွေဖြစ်ပြီးဌာနဆိုင်ရာတွေမှာတာဝန်ယူထားတဲ့ထိုင်းအစိုးရဝန်ထမ်းတွေတော့ပါဝင်တယ်လို့လည်းဆိုပါတယ်ရှင်